ီးပွားရေးလုပ်ငန်းကြီးတွေလုပ်နေတဲ့စစ်တပ်ပိုင်မြမစီးပွားရေးဥပိုင် limited ကို1914ကုမ္ပဏီဥပဒေအရအများပိုင်တန်မာကုမ္ပဏီအဖြစ်အသွင်ပြောင်းတာကိုအမျိုးသားစီမံကိန်းဝန်ကြီးဌာနကမတ်လ30ရက်နေ့ကခွင့်ပြုကြောင်းဒါရိုက်တာအဖွဲ့ကကြေညာပါတယ် NLD အစိုးရသည်စတင်ဖွဲ့စည်းတဲ့နေ့မှာစစ်တပ်ပိုင်ကုမ္ပဏီကိုအများနဲ့သက်ဆိုင်တဲ့အရသာကုမ္ပဏီအဖြစ်အသွင်ပြောင်းတာဖြစ်ပါတယ်မြမစီးပွားရေးဥပိုင် limited ကို1990ပြည့်နှစ်မှာတည်ထောင်တာဖြစ်ပြီးအစုရှယ်ယာပိုင်ရှင်ဟာစစ်ပအဖွဲ့အစည်းစစ်ဘူနဲ့အငိမ့်စားစစ်ဘူတွေဖြစ်ပါတယ်စစ်တပ်ပိုင်မြမစီးပွားရေးကော်ပိုရေးရှင်းနဲ့မြမစီးပွားရေးဥပိုင် limited ဟာအမေရိကန်ကဒဏ်ကတ်အရေးယူတဲ့ကုမ္ပဏီစည်းရင်းမှာအခုတည်းကပါဝင်နေစေဖြစ်ပါတယ်လေဗလောင်းတောင်ကျေးမီစီမံကိန်းကိုတရုတ်နဲ့လက်တွဲလုပ်တာဟာဥပိုင် limited ဖြစ်ပါတယ်စစ်တပ်ပိုင်ကုမ္ပဏီနှစ်ခုရဲ့အခန်းကဏ္ဍနဲ့တာဝန်ကိုပြန်လည်ဆန်းစစ်ပြီးနိုင်ငံပိုင်လုပ်တင်တယ်လို့ဇန်နဝါရီလထုတ်Natural Resource Governance Institute ရဲ့ Gilded Gatekeeper ဆိုတဲ့သူရတနာစာရမ်းမှာအကြံပေးထားပါတယ်။အခုတော့စစ်ဘူနဲ့စစ်ဘူဟောင်းတို့ရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီဖြစ်သွားပါပြီ
။ကာကွယ်ရေးဝန်ကြီးဌာနကာကွယ်ရေးဦးစီးချုပ်ယုံနဲ့ပစ္စည်းဝယ်ယူမှုညွှန်ကြားမှုယုံပိုင်တဲ့အစုရှယ်ယာကိုလက်ရှိစစ်မှုထမ်းတဲ့စစ်မှုထမ်းဟောင်းတို့ရဲ့လက်ထဲလွှဲပြောင်းပေးလိုက်ပြီလို့လည်းဒါရိုက်တာအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဖွဲ့အစည်းပိုင်ဌာနပိုင်ယုံပိုင်ပစ္စည်းကိုပုဂ္ဂလိကပိုင်အဖြစ်အသွင်ပြောင်းလိုက်တဲ့သဘောဖြစ်ပါတယ်။စစ်ဘူနဲ့စစ်ဘူဟောင်းမှာအကျိုးခံစား권တိုးပွားလာပြီမဲ့1914ကုမ္ပဏီအဥပဒေပုံမှ136အရကုမ္ပဏီရဲ့ဗန္ဒာရေးအခြေအနေကိုထုတ်ပြန်ကြေညာရပါလိမ့်မယ်။ကြေညာဖြစ်ရင်နိုင်ငံတော်သမ္မတကစစ်ဆေးသူသို့မဟုတ်စီရင်စစ်ခန့်အပ်ပြီးစစ်ဆေးနိုင်ပါတယ်။သမ္မတထံစီရင်ခံစာတင်ရမယ်လို့ပုံမှ138ကဆိုပါတယ်။မြမစီးပွားရေးကိုကြီးစိုးထားတဲ့စစ်တပ်ကုမ္ပဏီရဲ့ပိုင်ဆိုင်မှုကိုပြည်သူအများသိနိုင်မဲ့သဘောရှိပါတယ
်။နိုင်ငံဝင်ငွေ20ရာခိုင်နှုန်းကိုရေနံဒန်းဝင်ရဲ့တပ်တူတွင်းကရပြီမဲ့2014ရေနံဒန်းဝင်ကရတဲ့ဒေါ်လာတန်း1400ကိုအစိုးရဘတ်ဂျက်မှာမထည့်ပဲပြီးသားငွေစည်းရင်းလှုပ်ထားတယ်လို့ Gilded Gatekeeper စာရမ်းမှာဖော်ပြပါတယ်။ရေနံဒန်းဝင်ရဲ့တပ်တူတွင်းကန္တာဟာဝင်ငွေအလွန်ကောင်းပြီး Crony Company နဲ့အာဏာပိုင်တွေရောထွေးရှက်တင်ဖြစ်နေတာမို့ပြုပြင်ဖို့မလွယ်ဘူးလို့သုံးသပ်ပါတယ်။ဒါပေမဲ့ NLD ဆိုရခင်မှာဒီကန္တာကိုပြုပြင်နိုင်အောင်ရည်ရွယ်ပြီးစာရန်ထုတ်ရတာလို့ဆိုပါတယ်။ရေနံဓာတ်ငွေလိုနိုင်ငံပိုင်လုပ်ငန်းရဲ့ဝင်ငွေ60ရာခိုင်နှုန်းနီးပါးအစိုးရဘတ်ဂျက်မှာမပါတာဟာအနှုတ်လက္ခဏာဖြစ်ပါတယ်။ရေနံဓာတ်ငွေဌာနရဲ့သီးသန့်ရန်ပုံငွေဒေါ်လာ3400ဟာအစိုးရကျန်းမာရေးအသုံးစရိတ်တဲ့နှစ်ဆနီးပါးပုံများနေပါတယ
်။မြမရေနံဓာတ်ငွေမှာတခြားစီးပွားရေးလုပ်ငန်းအများပြားမရှိဘဲငွေကြေးအမြောက်များကင်ဆောင်တာမျိုးမဖြစ်သင့်ဘူးလို့ဆိုပါတယ်။ရေနံဒန်းငွေနဲ့တပ်ထုတွင်ဆိုင်ရာဥပဒေနဲ့အုပ်ချုပ်တဲ့အဖွဲ့အစည်းတွေရဲ့တာဝန်ဝတ္တရားကိုရှင်းလင်းပြတ်သားစွာသိဖို့လိုပါတယ်။တီချာစင်းစစ်ဌာနကိုသုံးပြီးနိုင်ငံပိုင်လုပ်ငန်းတွေကိုစစ်ဆေးခိုင်းဖို့ Gilded Gatekeepers စာတမ်းမှာအကြံပေးပါတယ်။စစ်တပ်နဲ့ပတ်သက်တဲ့ကုမ္ပဏီတွေဟာတပ်ထုတွင်လုပ်ငန်းမှာအများဆုံးပါဝင်နေတယ်လို့ဆိုပါတယ်။တယန်ဇာတာ2ဖော်ရေးမှာဘယ်သူကဘာရသင့်တယ်ဆိုတာကိုမြမစီးပွားရေးကော်ပိုရေးရှင်းနဲ့မြမစီးပွားရေးဥပိုင် limited ကအဆုံးဖြတ်ပေးနေတယ်လို့လည်းဖော်ပြထားပါတယ်။ဒီလိုအခွင့်ထူးကံဘဝညီကုန်းချုပ်လာရင်အာဏာသိမ်းဖို့အကြောင်းရှာတဲ့အထိစစ်ဘူတွေကကြိုးပမ်းနိုင်ပွဲရှိပါတယ
်။စစ်တပ်ပိုင်ကုမ္ပဏီကနိုင်ငံပိုင်လုပ်ငန်းအပေါ်ဩဇာညောင်းတာဟာအစိုးရကိုအယုံအကြည်ကင်းမဲ့စေပါတယ်။စစ်တပ်ပိုင်ကုမ္ပဏီတစ်ခုဟာကိုယ်ပိုင်အုပ်ချုပ်ခွင့်ရပြီးနေအစိုးရလိုပြုမူနေပြီးအစိုးရရဲ့ဗန္ဒာရေးစီမံခန့်ခွဲမှုမှာမပါဝင်ပဲအခွင့်အူးခံယူတာဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုအဟံအတားဖြစ်စေပါတယ်။ဒါပေမဲ့နိုင်ငံပိုင်လုပ်ငန်းရဲ့အခန်းကဏ္ဍကိုအကျေတဝင့်ရှင်းလင်းထားတဲ့ဥပဒေမရှိတဲ့အတွက်နိုင်ငံပိုင်လုပ်ငန်းကိုအဓိပ္ပာယ်ဖွင့်ဆိုဖို့လိုနေပါတယ်။အစိုးရကိုထောက်ခံအားပေးတဲ့ပုဂ္ဂလိကလုပ်ငန်းရှင်ခရိုနီတွေအကျိုးခံစားရအောင်နိုင်ငံပိုင်လုပ်ငန်းတွေကအကွက်ထွင်ပေးနေပုံကိုလည်း Gilded Gatekeeper စာရမ်းမှာဖော်ပြပါတယ်။တရားစတဲ့လုပ်ငန်းကိုယုံကြည်စေခြင်းဒီပြဿနာကိုပြည်သူရှေ့မှောက်ချပြပြီးအတိအလင်းဆွေးနွေးရမယ်လို့ဆိုပါတယ်။သိတာမြင်တာမှုကင်းမဲ့တဲ့အတွက်နိုင်ငံပိုင်လုပ်ငန်းဟာတိတ်ပိုင်းကစစ်ဘူအရာရမ်းနဲ့ခိုနီကုမ္ပဏီတွေကိုကျိုးရှာတဲ့နေရာဌာနလိုဖြစ်နေပါတယ်။နိုင်ငံပိုင်လုပ်ငန်းကတိတ်တန်းအရာရှိတွေကို6လတကြိမ်လွှတ်တော်မှာအစီရင်ခံခိုင်းပြီးမေးမြန်းစုံစမ်းခိုင်းတာဟာ NLD အစိုးရလုပ်ရမယ့်တာဝန်တစ်ခုဖြစ်တယ်လို့Natural Resource Governance Institute ရဲ့ Gilded Gatekeeper စာရမ်းမှာအကြံပေးတင်ပြထားပါတယ်ခင်ဗျာ